ဂါဇာဒေသမှာဒီကနေ့အစ္စရေးရဲ့လေယောင်တိုက်ခိုက်မှုတွင်ဒီယာအယ်ဘလာမှာရှိတဲ့အက်အခ်ဆာအာဇာနီစေယုံကိုထိမှန်ရာကအနည်းဆုံးလူလေးဦးသေဆုံး40လောက်ဒဏ်ရာရရတယ်လို့ပါလက်စတိုင်းချမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်တိုက်ခိုက်မှုကြောင့်စေယုံနဲ့ပါလက်စတိုင်းစစ်ပြေးဒုက္ခသည်တွေရဲ့ယာယီတဲတွေရှိရာနေရာတွေမှာမိလောင်မှုဖြစ်ပေါ်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။ဣသရေလကတော့အရသားတွေကြားမှာခိုးအောင်နေတဲ့စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောထားပါတယ်။ပါလက်စတိုင်းဒုက္ခသည်တွေအသုံးပြုနေတဲ့နူစီရက်အရက်ကစာတင်ကြောင်းမှာဣသရေလရဲ့တိုက်ခိုက်မှုကြောင့်လူ15ယောက်ထက်မနည်းသေဆုံးသွားပြီးနိုင်ပိုင်းကြမှာနောက်ထပ်တိုက်ခိုက်မှုဖြစ်ခဲ့တာပါ။ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂယုံကတော့ဂါဇာမှာနောက်ထပ်ထိတ်လန့်တုံ့လုံစရာညတညပြစ်ခဲ့ရတဲ့အကြောင်းဒီနေ့ပဲပြောလိုက်ပါတယ်။ဒီနေ့ပိုလီယိုကျော်စီရောဂါကာကွယ်ဆေးထိုးဖို့စီစဉ်ထားတဲ့စာသင်ကျောင်းကိုတက်ခတ်ခံရတာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ချိန်ထဲမှာပဲလမ်နိုနိုင်ငံတောင်ပိုင်းမှာအစ္စရေးရဲ့တက်ခတ်မှုကြောင့်ကုလသမဂ္ဂညီညွတ်ရေးထင်းထင်းမှုတပ်ဖွဲ့တွေဒဏ်ရာရခဲ့တဲ့အပေါ်အထူးစိုးရိမ်တဲ့အကြောင်းဥရောပသမဂ္ဂနိုင်ငံသားကြီးအကြီးအကဲဂျိုးဆက်ဘော်ရဲကဒီကနေ့ပဲပြောဆိုထားပါတယ်ခင်ဗျာ။